တော်တာရှင်ပါခင်ဗျာ
။ကဘာပေါ်မှာသုံးဆွဲနေတဲ့စွမ်းအင်အမျိုးမျိုးရှိတဲ့အနေနဲ့ရေအားလျှက်စက်ဟာအရေးကြီးတဲ့စွမ်းအင်တစ်မျိုးဖြစ်ပါလေ။ကဘာပေါ်မှာအခုထုတ်လုပ်နေတဲ့စွမ်းအင်ရဲ့40ရာခိုင်နှုန်း Renewable Energy ရဲ့80ရာခိုင်နှုန်းဟာရေအားလျှက်စက်ကရကြတာဖြစ်ပါလေ။ကဘာပေါ်မှာရေအားလျှက်စက်အများဆုံးထုတ်လုပ်တဲ့နိုင်ငံ၄နိုင်ငံဟာတရုတ်ပြည်၊ကနေဒါ၊ဘရာဇီးလ်နဲ့အမေရိကန်ပြည်ထောင်စုတို့ဖြစ်ကြပါလေ။ဘရာဇီးလ်နိုင်ငံဟာဆိုရင်နိုင်ငံရဲ့လျှက်စက်ဓာတ်အား63ရာခိုင်နှုန်းကိုရေအားလျှက်စက်ကနေပြီးတော့ရနေတာပါ။ရေအားလျှက်စက်ဓာတ်ထုတ်လုပ်ရေးဟာပတ်ဝန်းကျင်ညံ့ညမ်းမှုမဖြစ်စေတဲ့အတွက်အသင့်ရှင်းဆုံးလို့တော့မှာပဲယူဆနိုင်ကြပါလေ။မြန်မာနိုင်ငံမှာရေအားလျှက်စက်ဓာတ်ထုတ်လုပ်ရေးကိုနာအဖအစိုးရလက်ထက်ကတရုတ်ပြည်နဲ့ပူးပေါင်းပြီးတော့တော်တော်များများလုပ်ခဲ့ပါလေ။ဒါပေမဲ့ရှေ့ဆက်တိုးဖို့တော့ပြဿနာတွေပေါ်ပေါက်နေပါလေ။ပြဿနာတွေဟာရေပုံရအားဖြင့်ဆိုရင်ရေရိုပြဿနာနဲ့ရေရှည်ပြဿနာဆိုပြီးနှစ်မျိုးခွဲလို့ရပါတယ်ရေရိုပြဿနာကနွေရာသီမှာရေနှဲသွားတော့တဲပြီးသားဓာတ်အားပေးဆက်ယုံတွေအပြည့်အဝမလည်နိုင်မှာဖြစ်ပါတယ်နွေရာသီမှာရေမလုံလောက်တဲ့ပြဿနာကိုဘာကြောင့်ဖြစ်တယ်လဲဆိုတာလေ့လာပြီးပြီထင်ပါတယ်ကျွန်တော်အယူဆကတော့ဆယ်တဲကိုစီးတဲ့ရေဖြတ်လာတဲ့လမ်းတစ်လျှောက်မှာအပင်တွေပြုံးကုန်လို့ဖြစ်မယ်လို့ထင်ပါတယ်သစ်ပင်တွေမရှိတော့တဲ့အခါမှာရွာချတဲ့မိုးရေဟာမြေကြီးထဲစိတ်မဝင်တော့တဲ့အတွက်ကြောင့်နွေရာသီအတွက်မြေအောက်ရေမကျန်တော့တာပဲဖြစ်ပါတယ်။ဘလူးချောင်းကိုရေအဝင်နှဲလာတာဟာအင်းလေးကံမှာရေကျလာလို့ဖြစ်ပါတယ်။အင်းလေးကံမှာရေနှဲလာတာကတော့အင်းလေးကံဘေးပတ်ဝန်းကျင်ကတစ်တောတွေခုတ်တာများလို့ဖြစ်မယ်ထင်ပါတယ်။နောက်ပြီးတော့အင်းထဲကိုဆင်းတဲ့ရေဟာအတားအဆီးမရှိတော့တဲ့အတွက်ကြောင့်တောင်ကဘာကမြေတွေပါကျကုန်ပြီးရေတိမ်လာလို့လည်းပဲဖြစ်ပါတယ်။ဒါကြောင့်မို့ရေအားလျှက်စစ်အတွက်ဖြစ်စေစိုက်ပျိုးရေးအတွက်ဖြစ်စေစောက်ထားတဲ့ဆယ်တဲကိုအင်းတဲကိုစီးလာတဲ့ရေချောင်းဖြတ်သန်းတဲ့ဒေသတွေမှာသစ်ခုတ်ခွင့်မရှိဘူးဆိုတာအများဆုံးသတ်မှတ်ထားဖို့လိုပါတယ်။ပြီးတော့ဟာနေတဲ့အကွက်တွေမှာသစ်ပင်တွေအများဆုံးပြန်စိုက်ပြီးတော့လေမီးဖိုတွေနဲ့သဘာဝဓာတ်ငွေတွေရောင်းချပေးဖို့လည်းပဲလိုပါတယ်။ဒုတိယရေရိုပြဿနာကတော့ဖက်ဆက်စာချုပ်တွေဖြစ်ပါတယ်။အခုရှိတဲ့စာချုပ်တွေမှာတည်ဆောက်တဲ့နိုင်ငံခြားကုမ္ပဏီကထွက်တဲ့ဓာတ်အား90ရာခိုင်နှုန်းကိုယူပြီးတော့ဗမာကတော့10ရာခိုင်နှုန်းပဲရမယ်လို့သိရပါတယ်။တန်လွင်ဘက်ကမိုင်းတုံရေကားတာဆိုရင်တရုတ်က45ရာခိုင်နှုန်း၊ယူရီးယားက45ရာခိုင်နှုန်း၊မြန်မာက10ရာခိုင်နှုန်းပဲရမှာဖြစ်ပါတယ်။မြန်မာနိုင်ငံဟာအာရှတိုက်မှာလျှက်စစ်ဓာတ်အားအသုံးအနည်းဆုံးတိုင်းပြည်ဖြစ်နေပါတယ်။မြန်မာနိုင်ငံအနေနဲ့အခုဆက်မှုလုပ်ငန်းတွေ၊စီးပွားရေးလုပ်ငန်းတွေလုပ်မယ်ဆိုတော့လျှက်စစ်ဓာတ်အားမရှိတဲ့ပြဿနာပေါ်ပေါက်နေပါတယ်။နိုင်ငံခြားကုမ္ပဏီတွေအနေနဲ့ငွေဆိုင်ရလူဆိုင်ရနဲ့ကုန်ကြထားပေမဲ့မြန်မာနိုင်ငံကမြေနဲ့ရေမပါရင်ဒီငွေတွေဘလောက်ပဲသုံးသုံးဒီဓာတ်အားကမရနိုင်ပါဘူးဈေးကြီးပေးပြီးတော့ဝယ်ရမှာဖြစ်ပါတယ်ဒါကြောင့်လည်းပဲလက်ရှိစာချုပ်တွေကိုပြန်ပြင်ဖို့စဉ်းစားသင့်ပါတယ်စာချုပ်ပြင်ဆင်ချက်မှာမြန်မာနိုင်ငံဘက်ကလိုချင်ရင်6လသို့မဟုတ် notice ပေးပြီး50ရာခိုင်နှုန်းအထိယူခွင့်ရှိတယ်လို့ပြင်ဖို့ဖြစ်ပါတယ်အဲ့ဒါလိုပြင်လိုက်တဲ့အတွက်ကြောင့်စာချုပ်သက်တမ်းတိုးပေးဖို့လိုရင်လည်းပဲတိုးပေးနိုင်ဖို့သင့်ပါတယ်။ရေရှည်ပြဿနာကိုတော့လေးလေးနက်နက်စဉ်းစားဖို့လိုပါတယ်။ပထမပြဿနာကငရင်နဲ့ရေကားတာကျိုးတဲ့ပြဿနာဖြစ်ပါတယ်။မြန်မာပြည်အလယ်ပိုင်းမှာဖြစ်တဲ့အေယာဝတီချင်းတွင်းနဲ့စစ်တောင်းမြေဝန်းဟာငရင်ကျောတွေအများကြီးရှိတဲ့ဒေသတွေဖြစ်ပါတယ်။ပြဿနာကဘယ်နေရာမှာလှုပ်မယ်အဆင့်ဘလောက်ရှိမယ်ဆိုတာဘယ်သူမှမသိနိုင်ပါဘူး။အရင်တုန်းကအဆင့်6အထိလှုပ်ဖူးလို့အခုအဆင့်9အထိခံနိုင်တဲ့ရေကာတာစောက်တယ်ဆိုပေမဲ့လည်းငရင်ကအဆင့်10ဖြစ်သွားရင်အဲ့ဒီရေကာတာကြီးဟာကျိုးပေါက်မှာဖြစ်ပါတယ်ဒီကိစ္စကိုပေါ်ပေါ်တန်တန်တွက်လို့မရပါဘူးလွန်ခဲ့တဲ့တစ်နှစ်ကျော်ကဘရာဇီးလ်နိုင်ငံမှာရေကာတာကျိုးကြတာလူတွေရာနဲ့ချီပြီးတော့သိခဲ့ရပါတယ်1985ခုနှစ်တုန်းကတရုတ်ပြည်တောင်ပိုင်းမှာတစ်နှစ်လုံးရွာချတဲ့မိုးတရက်ထဲနဲ့ရွာလိုက်တော့ဘန်ကွေအောင်ရေကာတာကြီးကျိုးကြသွားပြီးလူပေါင်း 26,000 တေဆုံးခဲ့ရပါတယ်။လူတသိန်းကျော်ကျော်ယောဂရကြပါတယ်။တခြားတာတကတွေလည်းပဲအများကြီးရှိပါတယ်။အရေးကြီးတာကရေကာတာအောက်မှာလူနေများတဲ့မြို့တွေရွာတွေမရှိဘူးဖြစ်ပါတယ်။အဲ့ဒီအတိုင်းအတာနဲ့ကြည့်ရင်မြစ်ကြီးနားမြို့မြောက်ဖက်မှာရှိနေတဲ့ရေကာတာသာကျိုးပေါက်ခဲ့ရင်အသေးအပြောက်အထူးကိုပဲများပြားမှာဖြစ်ပါတယ်။ဒုတိယပြဿနာကတော့မြစ်ကြီးတွေစီးဆင်းလာတာရေပဲပါတာမဟုတ်ပါဘူး။နုံတွေမြေတွေလည်းပဲပါလာပါတယ်။အဲ့ဒီနုံတွေကမြေဝကျွန်းပေါ်မှာတောင်ထွန်းပြီးမြေနုကျွန်းတွေဖြစ်လာပါတယ်။အဲ့ဒီနုံသစ်တွေဟာမြေဩဇာအထူးကိုပဲကောင်းပါတယ်။မဲကောင်မြစ်ကိုလေ့လာရင်တွေ့ရတာကမြစ်အထက်ပိုင်းမှာရှိတဲ့တရုတ်ပြည်မှာရေကားဓာတ်တွေအရှံပယ်ဆောက်လုပ်ပြီးအလယ်ပိုင်းမှာလာအိုနိုင်ငံကလည်းပဲတည်ဆောက်နေပါတယ်။ မဲခေါင်မြစ်ကိုသူရေတနာလုံရင်တွေ့လာတာကမဲခေါင်မြစ်တောင်ပိုင်းမှာလယ်သမားတွေမှီကိုနေရတဲ့ငါးတွေရှားပါလာပြီးတော့ဗီယက်နမ်နဲ့ကမ်ဘောဒီးယားနိုင်ငံရဲ့မြစ်ဝကျွန်းပေါ်တွေမှာမြေဩဇာတွေညံ့ဖျင်းလာတာဖြစ်ပါတယ်ဗီယက်နမ်နဲ့ကမ်ဘောဒီးယားနိုင်ငံတို့ရဲ့စိုက်ပျိုးရေးဟာဒီမြစ်ဝကျွန်းပေါ်မှာမှီကိုနေရတာမို့ပြဿနာတွေပေါ်နေပါတယ်စရိတ်အကုန်ကြများပြီးနောင်ပြင်ဖို့မလွယ်တော့ပြဿနာတွေအကုန်ပြေလည်မယ်ဆိုမှလောက်ကြတာအကောင်းဆုံးလို့ထင်ပါတယ်နောက်ထပ်တတိယပြဿနာတစ်ခုကတော့အဲ့ဒီလျှက်စစ်ဓာတ်အားထုတ်လုပ်တဲ့ဒေသမှာနေထိုင်တဲ့လူတွေရဲ့စားဝတ်နေရေးပြဿနာဖြစ်ပါတယ်2008ခုနှစ်အခြေခံဥပဒေပုံမှန် 39 ကာကြီးအားကိုနဲ့မြေတွေကိုသိမ်းရင်အဲ့ဒီမြေပေါ်မှာနေနေတဲ့လူတွေဘာလို့စားကြမလဲဆိုတာမေးစရာရှိပါတယ်ဒါကြောင့်လည်းပဲနိုင်ငံအတွက်လိုလို့လုပ်ရမယ်ဆိုရင်ပတ်သက်တဲ့သူတွေအားလုံးပြပြလေလေဖြစ်ဖို့လိုပါတယ်ကို့မြေဖယ်ပေးရတဲ့လူတွေအတွက်တင့်တင့်လျောက်ပတ်မျှတာတဲ့ရောကြီးပေးယုံသာမကအလုတ်သည့်အကိုင်းသည့်လုံနိုင်အောင်ကူညီရှာဖွေပေးဖို့စီစဉ်ပေးဖို့နဲ့အိမ်သည့်ယာသည့်မှာလည်းပဲနေသားကြအောင်စောင့်နိုင်ဖို့အတွက်အကူအညီတွေပေးဖို့လိုအပ်ပါတယ်နောက်ပြီးဒေသခံပုဂ္ဂိုလ်တွေအနေနဲ့လည်းအကျိုးခံစား권ရှိဖို့လိုပါတယ်လောပီတာလျှက်စစ်ဓာတ်အားတွေကိုအစပထမကအကုန်လုံးပြေဝအပို့ပြီးမြင့်ကြံပခုတ်ကူမိထီလာကြောက်စဲဒေသတွေကိုစက်မှုဒေသလုပ်ဖို့စီမံတဲ့အခါကျတော့ရှမ်းပြည်နယ်နဲ့ကယားပြည်နယ်ကခေါင်းဆောင်တွေကအကြီးအကျယ်ကန့်ကွက်ခဲ့ကြတာကိုသတိရကြဖို့ဖြစ်ပါတယ်။တော်တာရှင်အပေါင်းကိုစိတ်နှပြကျမ်းမာချမ်းသာကြပါစေ။